မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၅လကျော်လာပြီဖြစ်ပေမဲ့ဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုဒေသတချို့မှာဆက်လက်ပြုလုပ်နေကြဆဲဖြစ်သလိုပုံဖောက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ဆိုသလိုဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီကနေ့ဇူလိုင်လ၄ရက်နေ့နေ့လယ်ပိုင်းကမန္တလေးတိုင်းငင်းကြံမြို့မှာစစ်ကောင်စီတပ်သားတွေစီးလာတဲ့အင်စည်းကားကိုစံကဲသမားကတင်နှက်နဲ့ပြစ်ခတ်ခဲ့ပေမဲ့တိုက်ဆုံသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကားကတနတ်သမားကိုလိုက်လံဖမ်းဆီးပေမဲ့မမိနိုင်ဘူးလို့ဆိုပါတယ်။မြင်းကြံမြို့မှာပဲစစ်ကောင်စီကခံထားတဲ့19ရက်ကွက်ကအုပ်ချုပ်ရေးမှူးအမိုးတပ်ဆိုသူဒီကနေ့တနတ်နဲ့3ရက်အပြစ်ခံလိုက်ရတဲ့ဒဏ်ရာနဲ့စေယုံမှာစေကုတမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့ကန္နာလမှာစစ်ကားပေါ်ကိုလက်ပြုံတစ်လုံးနဲ့ပြစ်လိုက်ပေမဲ့အဲ့ဒီဘုံကပောက်ကွဲခဲ့ခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခင်းဖြစ်သွားပြီးတဲ့နောက်မှာအင်းစင်အောင်စရအင်ယာဝင်းအတွင်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲဒီကနေ့ရေးမြို့မြို့မရဲစခန်းအတွင်းမှာလည်းပုံပေါက်ပွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာပြစ်ခတ်ဖောက်ခွဲမှုတွေရှိနေတဲ့ဒီချိန်ထဲမှာပဲစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်လက်ပြုလုပ်နေကြပါတယ်။ဒီကနေ့တနင်္လာနေ့တိုင်းလောင်းလုံးမြို့နယ်အတွင်းကကြေးရွာတချို့စုပေါင်းပြီးစီအနာတေမှုစံတီဆန္ဒပြခဲ့ကြပါလေ။အလားတူပဲမန္တလေးမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကအင်ဂျင်နီယာများအဖွဲ့တပိတ်စီတောင်းနဲ့တန်ခါတမကတပိတ်စီတောင်းတို့စီအနာရှင်ပြုတ်ကြရေးဖက်ဒရယ်ဒီမိုကရေစီရရှိရေးတို့အတွက်အသီးသီးချီတက်ဆန္ဒပြခဲ့ကြပါလေ။စီအနာရှင်စံတီဆန္ဒပြပွဲတွေကိုကချင်ပြည်နယ်ဖားကံမြို့မွန်ပြည်နယ်ပေါင်မြို့တို့အပြင်စကိုင်းတိုင်းတွင်းကဆလင်းကြီးနဲ့ရမပင်မြို့နယ်တွေမှာလည်းကြေးရွာပေါင်းစုံတပိတ်အချင်းနဲ့ပြုလုပ်ခဲ့ကြပါတယ်ခင်ဗျာ